လူခွင့်ရေးကောင်စီမှဗိုလ်ထုနေကမြမအရေးဆုံးဖြတ်ချက်ကိုကန့်ကွက်သူမရှိအတည်ပြုလိုက်တာဟာစစ်ကောင်စီအနေနဲ့သူသွားနေတဲ့လမ်းကြောင်းကိုဘယ်နိုင်ငံကမှထောက်ခံမှုမရှိဘူးဆိုတာကိုပြသလိုက်တာဖြစ်တယ်လို့နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ် HRW အာရှရေးရာတာဝန်ခံ Brad Adams ကတော့မတ်အင်ဂျင်နိုင်ငံဆက်သွယ်မေးမြန်းထားပါတယ်ရှင်
အဖွဲ့ဝင်48နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမနေ့ကကန့်ကွက်သူမရှိအတည်ပြုလိုက်တဲ့မြမအရေးဆုံးဖြတ်ချက်မျိုးဟာအလွန်ရှားပါးခဲရင်တယ်လို့မြမစစ်ကောင်းဆောင်တွေအနေနဲ့သူတို့သွားနေတဲ့လမ်းကြောင်းကိုရပ်တန့်ဖို့ပြန်သုံးသပ်ဖို့တတိပေးလိုက်တာဖြစ်တယ်လို့ HRW အာရှရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ
် Well I think this shows that Myanmar has very few if any friends in the international community becauseIt's very rare for a resolution this
ဒီဆုံးဖြတ်ချက်ကနိုင်ငံတကာအတိုင်းအဝန်မှာမြန်မာနိုင်ငံအနေနဲ့အပေါင်းအသင်းမိတ်ဆွေအ ਨੇ ချင်းလောက်ပဲရှိရဆိုတာပြတ်တနေတယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုရင်တိုင်းပြည်တစ်ပြည်ပေါ်မှာဒီလိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်သူမရှိတင်းညီတညွတ်တဲ့ရဖို့ဆိုတာအလွန်ရှားပါခဲရပါတယ်။ဆိုလိုတာကတရုတ်ရုရှားကျူဘာဗင်နီဇွဲလားစတဲ့နိုင်ငံတွေကနိုင်ငံတကာနိုင်ငံချင်းစီပေါ်ဆုံးဖြတ်ချက်တွေကိုအမြဲတမ်းကန့်ကွက်လို့ရှိပါတယ်။ဘာကြောင့်လဲဆိုတော့သူတို့နိုင်ငံတွေပေါ်မှာလည်းသူတို့ကိုစန့်ကျင်တဲ့ဆုံးဖြတ်ချက်မျိုးတွေချမှတ်မှာကိုစိုးရင်ပူပန်ကြတဲ့အတွက်ကန့်ကွက်ကြတာဖြစ်ပါတယ်။ဒါပေမဲ့အခုတော့သူတို့ကန့်ကွက်တာမရှိပါဘူး။ဒါကဘာကြောင့်လဲဆိုရင်ကျွန်တော်တို့ရပ်ထားတဲ့တရင်တွေတချို့အစိုးရတွေစီကနေရပ်ထားတဲ့အချက်လက်တွေကတရုတ်အနေနဲ့အခုမြန်မာစစ်ကောင်စီရဲ့လွှဲရောက်ကိုမချိုက်ဘူးလို့သိရပါတယ်။တမန်တော်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့အခြားအဆင့်မြင့်စစ်တပ်အရာရှိတွေနဲ့ပတ်သက်လို့တရုတ်ကနှစ်သက်သဘောကျတာမရှိဘူးလို့ဆိုပါတယ်။မြန်မာနိုင်ငံမှာဘဲချိုးစည်းဝါးရဲ့ဖြစ်ဖြစ်ကောက်ွယ်ဖို့ဆိုပြီးအာနာသိမ့်မှုမလိုဘူးလို့လည်းတရုတ်ကမြင်ပါတယ်။အာနာသိမ့်မှုကတိုင်းပြည်ရဲ့တည်ငြိမ်မှုနိုင်ငံရေးအရတည်ငြိမ်မှုနဲ့ဒေသရင်းဆက်ဆံရေးတွေကပျက်စီးစေခဲ့ပါတယ်။ဒါတကယ်ကိုဘေးအန္တရာယ်ကြီးကြောက်မှုတစ်ခုလည်းဖြစ်ပါတယ်။အခုလိုမြန်မာရေးဆုံးဖြတ်ချက်ကိုကန့်ကွက်သူမရှိအတည်ပြုတာတကယ်ကိုကြိုးစားဝမ်းသာမိပါတယ်။ဗိုလ်ချုပ်မင်းကြီးမင်းအောင်လည်းနဲ့စေအုပ်စုကိုဒီဆုံးဖြတ်ချက်ကပေးလိုက်တဲ့အမှားစကားကတော့သူတို့သွားနေတဲ့လမ်းကြောင်းကိုဘယ်သူမှမထောက်ခံကြဘူးဆိုတော့ပါပဲ။သူတို့အနေနဲ့ဒါကိုပြန်စဉ်းစားဖို့လိုပါတယ
်။ဒီလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာလည်းမြန်မာစစ်တပ်နဲ့သူနဲ့ပတ်သက်ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းအကျိုးမြတ်တွေကိုစုံစမ်းစစ်ဆေးဖို့ရရှိလာတဲ့အချက်လက်တွေကိုလူခွင့်ရေးကောင်စီအနေနဲ့အသေးစိတ်အစီရင်ခံစာနဲ့အကြံပြုချက်တွေတင်ပြဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလူခွင့်ရေးကောင်စီကိုတာဝန်ပေးထားတာတွေ့ရပါတယ်။ဒါဟာမြန်မာစစ်တပ်ပေါ်ထိရောက်မှုဘယ်လောက်ရှိမလဲရှင
်။ Well, this is an attempt by the Human Rights Council to prepare the groundfor stronger action
by the UN to change the way we deal with the crisis and the UN Council has been promoting the UN Council to help the UN Council to change the way the UN Council is doing its work. The UN Council has been promoting the UN Council to change the way the UN Council is doing its work. The UN Council has been promoting the UN Council to change the way the UN Council is doing its work. The UN Council has been promoting the UN Council to change the way the UN Council is doing its work. The UN Council has been promoting theဒါကအမှန်တကယ်မရှိဖြစ်လို့ပါတယ်။ဘာကြောင့်လဲဆိုတော့တရားမဝင်စေအုပ်စုအာဏာတည်မြဲစေတဲ့ငွေကြေးတွေဖြစ်နေတဲ့အတွက်ကြောင့်ပါ
။ရန်ကုန်အင်းစိန်ထောင်ကနေဖမ်းဆီးထားတဲ့ဒီဆန္ဒပြသမားတွေထဲမှာအယောက်600နီးပါးလောက်ကိုစစ်ကောင်စီကမနေ့ကပြန်လွှတ်ပေးခဲ့ပါတယ်။ဒီလိုပြန်လွှတ်ပေးတဲ့အကြောင်းရင်းကိုရောဘယ်လိုသုံးသပ်လဲရှင
်။ It's very hard to know why the Myanmar junta does anything. They're very opaque and closed and untransparent.
သူတို့ဘာကြောင့်လွှတ်ပေးတယ်ဆိုတာသိဖို့ကအလွန်ခက်ရင်ပါတယ်။မြန်မာစစ်ကောင်စီဘောနားလည်ဖို့ခက်ခဲသလိုထင်သာမြင်သာမှုမရှိတဲ့အပြင်တကားတွေကိုလည်းပိတ်ထားပါတယ်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်လူတွေကိုမတရားဖမ်းဆီးထားရတာကနေပြန်လွတ်ပြေးရလို့တိကျတာနဲ့ကြိုးစားစရာဖြစ်ပါတယ်။သူတို့တွေကညဉ့်ညက်စွာဆန္ဒပြသူတွေဖြစ်ပြီးအများစုကလူငယ်တွေပါ။နောက်သတင်းတစ်ခုမှကျွန်တော်တို့တွေ့ရတာကဆန္ဒပြဝဲတစ်ခုပြီးအဖမ်းခံရတဲ့အုပ်စုတစုလည်းအစုလိုက်ပြုံးလိုက်လွတ်ပြေးတဲ့အထက်မှာပါသွားတယ်ဆိုတော့တွေ့ပါတယ်။ဖြစ်နေတယ်ကတော့ထောင်တွေထဲမှာလူကြီးတိတ်များနေလို့လည်းဖြစ်နိုင်ပါတယ်။နောက်ပြီးဆန္ဒပြသူတွေမှာတချို့သူတို့မိဘတွေကစစ်ကောင်စီနဲ့အဆက်အသွယ်တွေရှိနေပြီးသူတို့ကလေးတွေဖမ်းဆီးခံထားရတာကိုစစ်ကောင်စီကတင်ကြားတာကြောင့်လည်းဖြစ်နိုင်ပါတယ်။ဖြစ်နိုင်ရင်ရှိရနောက်တစ်ခုကတော့ဆန္ဒပြသူတွေကြားစေအုပ်စုကခိုးဝဲချကြသိအောင်လုပ်တယ်လည်းဖြစ်နိုင်ပါတယ်။ထောင်နဲ့ချီတဲ့ဆန္ဒပြသူတွေနဲ့တခြားသူတွေကြားမှာအခုလှုပ်ပေးလိုက်သူတွေဟာသူတို့ပေါ်တိတ်ပြီးချင်းချောက်မှုရှိမနေဘူးလို့စေအုပ်စုကမြင်လို့လည်းဖြစ်နိုင်ပါတယ်။ဒါပေမဲ့စိတ်ဝင်စားဖို့ကောင်းတာကဆန္ဒပြတဲ့လူငယ်တချို့ဟာလက်သုံးချောင်းထောင်ပြီးထွက်လာကြပါတယ်။ဒါခြေကားအဖြစ်သူတို့အနေနဲ့နောက်ဆုံးမှမဟုတ်သလိုစစ်ကောင်စီကိုလည်းသူတို့ကကျင်းတဲ့လက်ခံမှမဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်ပါတယ်
HRW အာရှရေးရာတာဝန်ခံ Brad Adams ပြောသွားတာပါအခုလိုမြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီရဲ့ဖိနှိပ်အုပ်ချုပ်မှုတွေကိုရပ်တန့်အောင်လက်ရှိလူ့ခွင့်ရေးကောင်စီကအတည်ပြုလိုက်တဲ့မြန်မာရေးဆုံးဖြတ်ချက်ကိုအခြေခံပြီးကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာစစ်တပ်ကိုပြစ်မှတ်ထားပိတ်ဆို့အရေးယူဖို့ကမ္ဘာလုံးဆိုင်ရာလက်နက်ရောင်းချမှုကိုပိတ်ဆို့ဖို့လိုအပ်ကြောင်းနဲ့စစ်တပ်ရဲ့ပိုင်ဆိုင်မှုတွေဘဏ်အကောင့်ငွေကြေးတွေကိုထိထိရောက်ပိတ်ဆို့နိုင်မှမြန်မာစစ်ကောင်ဆောင်တွေအပေါ်တကယ်ထိခိုက်နိုင်မှာဖြစ်ပြီးဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တာဝန်ဖြစ်တယ်လို့ Brad Adams ကပြောသွားပါတယ်ရှင်။